ရိုဟင်ဂျာတွေပေါ်အကြမ်းဖက်တဲ့အထိအမုန်းတရားတွေပြန်ပွားစေတဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကိုမက်ဒဲလို့အခုနာမည်ပြောင်းလိုက်တဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကထိထိရောက်ရောက်အရေးယူမကင်တွယ်ခဲ့ဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကဆက်ဆွဲပြီးတော့ကုမ္ပဏီကိုဒေါ်လာ150ဘီလီယံယောချေးပေးဖို့အတွက်အမေရိကန်ပြည်ထောင်စုမှတရားဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပဋိပက္ခအတွင်း Facebook ပေါ်မှာအမုန်းတရားတွေခွဲခြားမှုတွေသတင်းမှားတွေဖော်ပြမှုကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေဖြစ်ပေါ်စေခဲ့တယ်လို့ရိုဟင်ဂျာအဖွဲ့ကပြောကြားပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကတရားရုံးမှာအမှုဖွင့်ခဲ့ပါတယ်။အမေရိကန်မှာအခုလိုတရားဆွဲတဲ့တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရှိတဲ့ Facebook ရုံးကိုလည်းဗြိတိန်ရှင်းနေတွေကတရားဆွဲတဲ့ကိစ္စအသိပေးစာပေးပို့ခဲ့ပါတယ်။ဒီတရားဆွဲမှုနဲ့ပတ်သက်လို့ Meta ကုမ္ပဏီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုရဲ့အင်တာနက်ဥပဒေအရ Facebook ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကုမ္ပဏီကတာဝန်ယူစရာမလိုပါဘူး။ဒါပေမဲ့အဲ့ဒီလိုကုမ္ပဏီအပေါ်အကာအကွယ်ပေးထားခြင်းမရှိတဲ့မြန်မာနိုင်ငံဥပဒေကိုအသုံးပြုနိုင်အောင်ကြိုးစားမယ်လို့တရားစွဲတဲ့ရိုဟင်ဂျာတွေဘက်ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ဘယ်ဥပဒေကိုသုံးမလဲဆိုတာကတော့ရှင်းရှင်းမသိရသေးပါဘူး။တခြားနိုင်ငံတွေမှာယင်းနှိမ့်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေလူ့အခွင့်အရေးချိုးဖောက်မှုရှိရင်အဲ့ဒီသက်ဆိုင်ရာနိုင်ငံရဲ့ဥပဒေနဲ့အမေရိကန်တရားရုံးတွေမှာတရားစွဲလို့ရပါတယ်။အခု Facebook ကိစ္စမှာတော့စီလျော်မှုရှိမရှိမသိကြဘူးလို့အမေရိကန်ဥပဒေကျွမ်းကျင်သူတချို့ကပြောပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေအတွဲအမုန်းတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့ကြံ့ကြာခဲ့တယ်ဆိုတာကို Facebook ကုမ္ပဏီကိုယ်တိုင်ကအသိအမှတ်ပြုပြောထားပါဗျ။အဲဒီကလေးကစားလို့သူတို့ကုမ္ပဏီပိုင် Facebook Instagram စတဲ့ platform တွေပေါ်မှာရေးသားဖော်ပြမှုတွေကိုစစ်စစ်ဖယ်ရှားခဲ့တယ်လို့ပြောကြားခဲ့ပါဗျ။2018ခုနှစ်ဩဂတ်လနောက်ပိုင်းကစားလို့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးတော့ရခိုင်ပြည်နယ်ဘက်ကရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်တပ်ကတော့မတည်ငြိမ်မှုတွေကိုနှိမ်နင်းတာဖြစ်တယ်လို့ပြောပြီးတော့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေမလုပ်ဘူးလို့ညင်းဆန်ခဲ့ပါတယ်ရှင်။